မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးမှာပါအာဖဂန်နစ္စတန်နိုင်ငံမှာဒီမနက်ပဲဖမ်းခံခဲ့ရတဲ့ခီးသည်အများစုပြန်လွတ်လာပါပြီ။ဖမ်းခံထားတဲ့ Reuters သတင်းတောင်နှစ်ဦးကိုတော့လာမယ့်သတင်းပတ်မှာစီရင်ချက်ချမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ပြီးခဲ့တဲ့2012ခုနှစ်တုန်းကရခိုင်မှာဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်ဖွင့်လှစ်ခဲ့ရတဲ့ကြောက်တော်မြို့နယ်နိုရင်ရွာအနီးကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့ဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပိတ်သိမ်းလိုက်ပါတယ်ဘလို့သဘောတူညီချက်တွေရခဲ့လို့ပါလဲ
ပြည်တော်စုဆိုရပါတယ်ပြည်နယ်ဆိုရလည်းပါတယ်ပေါ့နော်ပြီးတော့အဲ INDP တွေကိုယ်တိုင်ပေါ့နော်သူတို့နဲ့လည်းညှိနှိုင်းတယ်ပြီးတော့အဲ့မှာရှိတဲ့အဲ့ဒီနေ့တွေရွာနယ်လည်းကျွန်တော်ညှိနှိုင်းပြီးတော့ဆောင်ရွက်တာပါခင်ဗျာဟုတ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှုပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်နမ်ခမ်းမျိုးကအမျိုးသမီးတူဦးပေါ်မှာ TLL တပ်ဖွဲ့ကဖမ်းဆီးထားတဲ့အပေါ်မှာသဘောထားအမြင်နေတဲ့အတူကရင်ပြည်နယ်ဖာပုံဘက်ကရေကြီးရေရှမ်းအခြေအနေနောက်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကွဲကခဲရသူတွေတွေ့ဆုံနိုင်ကြတော့မယ့်အကြောင်းသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမျိုးနွယ်စုအကြီးအကဲတွေရဲ့ဂျာဝင်ဆောက်ရွက်ပေးမှုနဲ့တာလီဘန်တို့ပြန်ပြီးဆွဲခံခဲ့ရတဲ့ဘတ်စကာခီးတဲ့အများစုပြန်လွတ်လာပါပြီ။ကွန်ဒူးစ်ပြည်နယ်တွင်မှဒီကနေ့တနင်္လာနေ့အစောပိုင်းခီးတဲ့တင်က30ကနေဖမ်းဆီးထားသူခီးတဲ့12ဦးကိုတော့တပုံတွေကဆက်ပြီးတော့ဖမ်းဆီးထားဆဲဖြစ်တယ်လို့ပြည်ရေးဝန်ကြီးရဲ့အကြံပေးဘာဟာမားကပြောပါတယ်။လူ60စီလိုက်ပါနိုင်တဲ့ခီးတဲ့တင်ကားတွေမှာအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ခီးတဲ့စုစုပေါင်း190လိုက်ပါလာတာလို့ပြည်တွင်းသတင်းတိုလိုနျူးစ်ကဖော်ပြပါဗျ။တက္ကသိုလ်ပြည်နယ်ကနေမြို့တော်ကာဘူးကိုသွားတဲ့လမ်းမှာခီးတဲ့တင်ကားတွေဖမ်းဆီးခံရတာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့တော့အာဖဂန်သမ္မတအာရှရက်ကာနီကတာလီဘန်တို့နဲ့၃လကြာအပြစ်ခတ်ရက်စဲနိုင်ရေးအစိုးပြုချက်ကိုတစ်ဖက်သက်ကြီးညာထားပါဗျ။အပြစ်ခတ်ရက်စဲရေးကမွတ်စလင်တို့ရဲ့အင်းနဲ့အခါသမယနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။အာဖဂန်သမ္မတဂန်နီရဲ့ကြီးညာချက်အပေါ်တာလီဘန်တို့ကတော့တုံ့ပြန်မှုမရှိသေးပါဘူးရှင
်။တောင်ကိုရီးယားနိုင်ငံကတက်ကြီးရွယ်90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဆွေမျိုးတွေနဲ့ပြန်ပြီးတော့တွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကားတန်းကမြောက်ကိုရီးယားနိုင်ငံတဲကိုဖျက်ချော်ပြီးနိုင်ပိုင်းအကြာမှာပဲနိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကွန်ဂန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ခဲ့ကြတာပါ။သုံးရတာကာလအတွင်းဒီမှာပါဝင်တဲ့တောင်ကိုရီးယားနိုင်ငံသားတွေဟာတောင်ကိုရီးယားကသူတို့ရဲ့ဆွေမျိုးတွေနဲ့6ကြိမ်တွဲဆောင်ခွင့်ရမှာဖြစ်ပြီးမြောက်ကိုရီးယားထောက်လှမ်းရေးတွေကလည်းဒါကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။2009ကစပြီးတော့အခုလိုနိုင်ငံဆွေမျိုးတွေအကြိမ်20သာတွဲဆောင်ဘူးသေးတာဖြစ်ပြီးတော့နောက်ဆုံးကြိမ်တွဲခဲ့တာကတော့2015ခုနှစ်ကဖြစ်ပါတယ်။1950ကနေ53အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်ကိုရီးယားမိသားစုဝင်တန်ပေါင်းများစွာခွဲခွာခဲ့ကြပါတယ်။နေပေါင်း90ကျော်ကြာပြီးတဲ့နောက်မှာတော့သူတို့ရဲ့မိသားစုဆွေမျိုးတွေနဲ့ပြန်ဆုံဖို့စောင့်နေကြသူအတော်များများလည်းတည်ဆုံခဲ့ကြသလိုအသက်ရှင်ရရှိနေသူအများစုဟာလည်းအခုဆိုရင်80ကျော်ရှိနေပြီဖြစ်ပါတယ်။အဲ့လိုမိသားစုဝင်တွေနဲ့အသေးအတန်ပြန်တွေ့ကျင်တဲ့အထက်မှာကိုရီးယားနယ်ပေါင်းအမေရိကန်နိုင်ငံသားတွေလည်းပါဝင်ပြီးသူတို့ကိုတော့တစ်ခါမှတွေ့ဆုံခွင့်မပေးသေးပါဘူးခင်ဗျာ။
အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းနဲ့အနီးအနားကဆမ်ဘာဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်အနည်းဆုံးလူ10ဦးသေဆုံးရပါတယ်။ 6.6 မဂနီတူပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကအဆောက်အုံတွေပြိုကျတာကြောင့်ဖြစ်တယ်လို့ဘေးဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရဆူတိုပိုပါဝူးကပြောပါတယ်လွန်ဘုတ်ကျွန်းမှာပြင်းအား 6.3 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ပြီးနိုင်ရီပိုင်းအချာမှာငလျင်ထပ်လှုပ်ခဲ့တာဖြစ်ပြီးကျွန်းပေါ်ကဒေသအများအပြားမှာလျှက်စင်ပြီးပြတ်တောက်သွားခဲ့ပါတယ်မနေ့တနင်္ဂနွေနေ့ငလျင်တွေရဲ့နောက်ဆက်တွဲငလျင်အကြိမ်ပေါင်းရာနဲ့ချီပြီးစံချိန်တင်လှုပ်ခတ်ခဲ့ပြီးလွန်ဘုတ်ကျွန်းမှာမြေပြိုကျမှုတွေဖြစ်ခဲ့သလိုဒေသခံတွေလည်းလမ်းမတွေပေါ်ကိုကြောက်လန့်တကြားထွက်ပြေးခဲ့ကြတယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်လွန်ဘုတ်ကျွန်းမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကလည်းလူပေါင်း400ကျော်တည်ဆုံးခဲ့ရတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးနောက်မနေ့တုန်းကငလျင်ထပ်လှုပ်ခဲ့တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကငလျင်ကြောင့် လူ18ယောက်သေဆုံးခဲ့ရပြီးရာနှစ်ချီပိတ်မိခဲ့ပြီးတဲ့နောက်ပိတ်ထားခဲ့ရတဲ့ရင်ချနီတောင်ပေါ်ကအမျိုးသားဥယျာဉ်မှာလဲမနေ့တနင်္ဂနွေနေ့ငလျင်ကြောင့်မြေပြိုတဲ့သတင်းတွေရှိနေပါတယ်ရှင်
။အီရန်နဲ့ရရှိထားတဲ့နိုင်ငံကနျူကလ িয়ার သဘောတူညီချက်ကသုံးမကျဘူးလို့အမေရိကန်သမ္မတတော်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကဒီကနေ့တလနေ့မှာပြောဆိုလိုက်ပြီးတော့အီရန်အပေါ်ပိုပြီးဖိအားပေးနိုင်ရေးအတွက်ဥရောပမဟာမိတ်တွေကိုတွန်းအားပေးဖို့အမေရိကန်ဘက်ကဆောင်ရွက်နေတယ်လို့လည်းပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့ဒုတိယမြောက်နေ့ဖြစ်တွေ့ဆုံဆွေးနွေးခဲ့တဲ့အမျိုးသားလုံခြုံရေးကြံပေးဂျွန်ဘောလ်တန်ဟာဂျေရုဆလင်မှာအခုလိုပြောဆိုခဲ့တာပါ။အီရန်တို့နျူကလ িয়ার လက်နက်ရရှိသွားမယ့်အရေးကိုကြိုတင်တားဆီးနိုင်မှုကအမြင့်ဆုံးဦးစားပေးဖြစ်ပြီးဒီချက်ကြောင့်ပဲအမေရိကန်သမ္မတထရမ့်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးကြံပေးဘောလ်တန်ကပြောပါရယ်။နျူကလ িয়ার ရေးသဘောတူညီချက်ကိုအီရန်နဲ့အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီတို့ကြားမှာသဘောတူခဲ့ကြတာပါဒီသဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার စီစဉ်တွေကိုကန့်သတ်ဖို့ကတိပြုပြီးအပြန်အလှန်အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျှော့ပေးထားတာဖြစ်ပါတယ်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်ထားပေမဲ့လည်းတခြားလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကတော့သဘောတူညီချက်ကိုဆက်ပြီးထားရှိဖို့ကတိပြုထားပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရဲ့မြန်မာဘာအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးသတင်းရယူမှုကြောင့်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ Writers သတင်းတောင်နှစ်ဦးကိုလာမယ့်သတင်းပတ်မှာစီရင်ချက်ချမှာဖြစ်ပါတယ်။လျှို့ဝှက်ဆက်စရန်းနေတရားမဝင်လက်ဝဲတွေးရှိမှုနဲ့ဆွဲချက်တင်ခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့ရှင်းနေတွေကတော့ရဲတွေကထောင်ချောက်ဆင်တာလို့ပြောကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကရဲတပ်ဖွဲ့ဝင်နှစ်ဦးနဲ့တွေ့ဆုံပြီးသူတို့စီကဆက်ရွက်စရန်းနေရရှိခဲ့ကြပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းခံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လနောက်မင်္ဂစားလို့ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်ပြည်ပခအတွင်းစစ်တပ်ရဲ့ကင်တွယ်ဆောင်ရွက်မှုကိုဒီသတင်းတောင်နှစ်ဦးတို့ကသတင်းရယူခဲ့ကြတာပါ။နိုင်ငံတကာလေ့လာသူတွေနဲ့သတင်းတောင်အများစုလည်းပြည်ပခဒေသတွင်းလွတ်လပ်စွာသွားလာခွင့်မရှိသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းမြန်မာဘက်ကလက်သင့်မခံပါဘူး။အခုဆွဲချက်အရာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခရင်တော့ထောင်ဒဏ်14နှစ်အထိကြားခံရနိုင်တာလည်းဖြစ်ပါတယ
်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံဆက်ဆံရေးကလည်းတင်းမာမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲတရုတ်သမ္မတရှီကျင့်ဖင်ဟာမြောက်ကိုရီးယားနိုင်ငံကိုလာမယ့်စက်တင်ဘာလမှာတွားရောက်မယ်ဆိုတဲ့သတင်းတွေကြောင့်တရုတ်အစိုးရအနေနဲ့မြောက်ကိုရီးယားပေါ်အရေးယူပိတ်ဆို့မှုတွေရှော့ချပေးတော့မလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်တရုတ်သမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဖိတ်ကြားချက်အရပျုံယန်အမျိုးကိုစက်တင်ဘာ9ရက်နေ့ကြ9ရက်နေ့မှာကြားရောက်မဲ့မြောက်ကိုရီးယားနိုင်ငံတီထောင်ခြင်းနှစ်80ပြည့်အခမ်းအနားကိုတက်ရောက်နိုင်တယ်လို့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာကစနေနေ့မှာပြောပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့အခုချိန်ထိအတိမပြုသေးပါဘူးဒါပြင်မြောက်ကိုရီးယားနိုင်ငံဟာတရုတ်ခေါင်းဆောင်လာရောက်လဲပတ်မဲ့ခီးစဉ်အတွက်ပြင်ဆင်နေတယ်လို့လည်းဆိုးမျိုးမှာရှိတဲ့ဒီ Daily NK Online သတင်းစာနဲ့ကိုရီးယားတိုင်းသတင်းစာတွေကလည်းခံမှန်းပါတယ်သူတို့ကတရုတ်နဲ့မြောက်ကိုရီးယားနယ်စပ်မှာရှိတဲ့တရုတ်ဆောင်တပ်တွေတိုးလာတာနဲ့မြောက်ကိုရီးယားစိုးရွားကကမ္ဘာလက်ခီးသွွားအဖွဲ့ရဲ့ခီးစဉ်တွေဖျက်သိမ်းနေဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့ပြောထားတာဖြစ်ပါတယ်ခင်ဗျာ
ကက်သလစ်ခရစ်ယာန်ကျောင်းတော်မှာကလေးငယ်တွေအပေါ်ဖုန်းတော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာကျူးလွန်မှုတွေနောက်ထပ်ဖြစ်မလာအောင်ကာကွယ်ဖို့ဒီလိုကျူးလွန်မှုတွေရှိခဲ့ရင်လည်းဖုံးကွယ်မထားနိုင်ရေးအသေးချာဆောင်ရွက်ကြဖို့ဒီကနေ့တနင်္လာနေ့မှာပဲကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကမိန့်ကြားလိုက်ပါတယ်။ကက်သလစ်ဖုန်းတော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာထိပါကျူးလွန်မှုတွေနဲ့ပတ်သက်လို့မကြာခင်ကဖော်ထုတ်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ကဘာတလွားကကက်သလစ်ဘာသာဝင်တွေထံပေးပို့တဲ့စာမှာပုပ်ယဟန်မင်းကြီးကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကခရီးယံဂိုင်းအုပ်သာသနာနယ်6ခုမှာနှစ်ပေါင်း80အတွင်းခရီးယံဖုန်းတော်ကြီး300ကျော်တို့ကကလေးငယ်တထောင်ကျော်ကိုထိပါစော်ကားခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ခုံတမာတိအဖွဲ့ရဲ့အစီရင်ခံစာကဖော်ပြတာဖြစ်ပါတယ်အတိတ်မှာဖြစ်ပျက်ခဲ့တာပဲလို့ပြောနိုင်ပေမဲ့ဒီလူတွေရဲ့နာကြီးချက်တွေကိုခံစားသိရှိကြရမယ်လို့ပိုယန်းမင်းကြီးကသူ့ရဲ့စာထဲမှာမိန့်ကြားထားပါတယ်ရှင်
မေဂန်သမရာထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းမန်နေဂျာဟောင်းပေါ်မန်နဖို့အပေါ်အခွန်နဲ့ဘန်ငွေကြေးကိစ္စတွေမမမကန်လုပ်မှုနဲ့တရားစွဲဆိုထားတဲ့အမှုမှာအပြစ်ရှိမရှိဆုံးဖြတ်ရမယ့်ခုံတမာတိအဖွဲ့ဝင်တွေဟာဒီကနေ့တင်းလာနေမှာတော့တတိယမြောက်နေ့ဖြစ်တဲ့ဒီအမှုကိုဆက်ပြီးတော့စဉ်းစားဆွေးနွေးကြမှာဖြစ်ပါတယ်။အမျိုးသား6ယောက်နဲ့အမျိုးသမီး6ယောက်ပါဝင်တဲ့ဒီခုံတမာတိအဖွဲ့ဟာဗာဂျီးနီးယားပြည်နယ်မှာရှိတဲ့တရားရုံးမှာပြီးခဲ့တဲ့သတင်းပတ်ကလည်းတကားပိတ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နှစ်ပတ်ကြာတရားစီရင်မှုအတွင်းအစိုးရရှိနေတဲ့ဘက်ကမစ္စတာမန်နဖို့ဟာအမေရိကန်ပြည်ထောင်စုမှာအခွန်မဆောင်ကျင်တာကြောင့်ပြည်ပမှာရှိတဲ့ဘဏ်စည်ရင်းတွေမှာဒေါ်လာသန်းပေါင်းများစွာကိုဖော်ထားခဲ့တယ်လို့ဆိုပါတယ်မစ္စတာမန်နဖို့ဟာသမ္မတထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့မှာမပါခင်ကရာထူးကနေဖြုတ်ချခံရတဲ့ယူကရိန်းသမ္မတဟောင်းဗစ်တာယန်နူကိုဗစ်အတွက်မဲဆွယ်စည်းရုံးရေးတွေလုပ်ပေးခဲ့ပြီးတော့အဲဒီကနေငွေအများစုကိုရခဲ့တာဖြစ်တယ်လို့အစိုးရရှိနေတဲ့ဘက်ကဆိုဆွဲပါတယ်မန်နဖို့ရဲ့ရှိနေတဲ့ဘက်ကတော့တက်တီတယောက်မှမခေါ်ခဲ့သလိုဒီအမှုမှာမန်နဖို့အပြစ်ရှိတယ်ဆိုတာလုံလောက်တဲ့တက်တီအထောက်ထားမပြနိုင်ခဲ့ဘူးဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ဩစတြေးလျဝန်ကြီးချုပ်မော်ဂန်တန်ဘောကသူတို့နိုင်ငံရဲ့ကာဗွန်တန်းငွေရှော့ချဖို့ကိစ္စကိုဥပဒေအဖြစ်တရားဝင်ပြဋ္ဌာန်းမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ပါတီတွင်းမှာရှိတဲ့ Conservative WDD ရဲ့အပြင်းအထန်အထိုက်ခံလုပ်မှုကိုရင်ဆိုင်ရပြီးတဲ့နောက်မှာသူကအဲ့ဒီအစီအစဉ်ကိုဖျက်လိုက်တာဖြစ်ပါတယ်။ပါရီသဘောတူညီချက်လို့သိကြတဲ့2015ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံရဲ့မူပေါင်းအစိအပိုင်းတရအဖြစ်နဲ့ဩစတြေးလျနိုင်ငံကလာမယ့်2030ခုနှစ်မှာကာဗွန်တန်းငွေထုတ်လွှတ်မှုကို2005ခုနှစ်ကထက်26ရာခိုင်နှုန်းလျှော့ချဖို့သတ်မှတ်ထားတာဖြစ်ပါတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုတင်းနာညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့နိုရင်ဒုက္ခသည်စခန်းကိုပိတ်သိမ်းလိုက်ပြီးတော့အဲ့ဒီစခန်းမှာရှိတဲ့အိမ်အောင်စုတွေအားလုံးကိုနိုရင်ကျေးရွာအနီးမှာပဲပြန်ပြီးတော့နေရာချထားပေးခဲ့ပါတယ်ဒီလိုမျိုးပိတ်သိမ်းတာကတော့စခန်းမှာနေထိုင်သူတွေရဲ့သဘောတူညီချက်အရာဆောင်ရွက်တာဖြစ်တယ်လို့သူတို့ရဲ့လိုအပ်ချက်တွေကိုလည်းဆက်ပြီးတော့မှကူညီဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးကပြောပါတယ်သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်
ဟုတ်ကဲ့2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပေါ်တဲ့ပြိပကကြောင့်ဖွင့်လှစ်ခဲ့တဲ့ကြောက်တော်မျိုးနယ်နိဒင်ရွာအနီးက IDP ခေါ်ဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပိတ်သိမ်းလိုက်တာဖြစ်ပါတယ်စခန်းပိတ်သိမ်းလိုက်တဲ့အချိန်နေကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်ကအခုလိုပြောပါတယ
်သူတို့ကတော့အဲ့နိဒင်ရွာပေးမှာပါနော်အဲ့လိုမျိုးကမ်နဲ့နေနေတာနေပြီးအခုကအဲ့နိဒင်ရွာနားမှာပါပဲပေးမှာပဲအိမ်တွေပြန်ဆောက်ပေးပြီးတော့ကျွန်တော်တို့နေရာပြန်ချပေးတာပေါ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အဲ့မှာအိမ်အောင်စုက85စုလောက်ရှိတယ်နောက်လူကြီးဆိုရင်တော့580လောက်ရှိမှာပေါ့လူကြီးအဲလုံချင်းအိမ်လေးတွေပေါ့85လုံးမိသားစုတစ်စုတည်းအိမ်တစ်လုံးပေါ့နော်အဲ့ဒါလေးကျွန်တော်တို့ဆောက်ပေးထားတာရှိတယ်အဲ့မှာပြီးတော့အဲ့ထဲမှာကျွန်တော်တို့လမ်းလေးတွေပါလေးတွေပါတယ်နောက်လိုမျိုးပေါ့တခြားဒီလိုအပ်မဲ့ဟာလေးတွေဝိုင်းဝန်းပြီးတော့လုပ်ပေးတာရှိတယ်ခင်ဗျာပြောမယ်ဆိုရင်ဒီပြည်တော်စုဆွေးရပါတယ်ပြည်နယ်ဆွေးရလည်းပါတယ်ပေါ့နော်ပြီးတော့အဲ IDP တွေကိုယ်တိုင်ပေါ့နော်သူတို့နဲ့လည်းညှိနှိုင်းနေပြီးတော့အဲ့မှာရှိတဲ့ရွာပေါ့နေတဲ့ရွာပေါ့နော်ဘာလို့သူတို့ရွာမှာဟိုဘေးမှာထားတာ哦အဲ့ဒါအဲ့နေတဲ့ရွာနဲ့လည်းကျွန်တော်တို့ညှိနှိုင်းနေဘာလို့ညှိနှိုင်းပြီးတော့ဆောင်ရွက်တာပါခင်ဗျာဟုတ
်နေတဲ့စခန်ပြန်လဲနေရာချထားရေးအတွက်ဆောင်ရွက်ရမှာရေရှည်ဘဝရက်တည်ရေးအတွက်ပါလှူဆောင်ပေးသွားမှာဖြစ်ကြောင်းဒေါက်တာအောင်သူရိန်ကဆက်ပြောပါတယ
်သူတို့ဒီအလောက်ကိုင်ခွင်လန်းလေးတွေနောက်တစ်ခါဒီကျွန်တော်တို့ဒီဟိုတခြားပေါ့လိုအပ်မဲ့ပညာရေးပါညာပေါ့နော်အဲ့ဒီအတွက်ကိုပါကျွန်တော်တို့ကဒီရေရှည်အတွက်ကိုဆောင်ဟိုရေရှည်ဆိုတာအတွက်ကိုဘယ်လိုခေါ်မလဲသူတို့ချောက်ပေါ်သူတို့ရက်တည်နိုင်သွားတဲ့အချိန်တစ်ခုထိပေါ့နော်အဲ့ဒါလေးတွေကိုကျွန်တော်တို့ကဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားမှာပါခင်ဗျာဟုတ
်ညစ်တင်စခန်းတာဝန်ခံဦးကျော်အေးကစခန်းပိတ်သိမ်းပြီးနေရာတစ်ကိုပြောင်းရွှေ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ
်ဆရာသမားတော်မဟုတ်ပါဘူးကျွန်တော်ဘက်ကသဘောတူချက်ကိုရည်ရွယ်မှလုပ်တာပါလောလောနဲ့တော့ဒီမှာတော့ဟိုအလီကောင်းလူသားတော်ရရတာတော့ဆန်တီရာတော့လို့ရှိပါတယ်အကြီးကလောဆဲမှာကဟိုအကောင်းဝန်ဝန်ရောက်ဆိုင်ရတဲ့ဒီအားနည်းချရောပါတော့ဒီလုံငယ်ပိုင်းသိစားလို့ပါဒီအနေနဲ့ပြောရရင်ကျွန်တော်တို့ရေးပါဒါတရားပြန်မနေရလို့ကျွန်တော်တို့ဒီဒေါက်တာဦးသိန်းကိုပြောခလိုက်ပါတယ်ကျောင်းပါ
စခိုင်းပြည်နယ်အတွင်းမှာ2012ခုနှစ်ပြိပခဖြစ်ပွားပြီးတဲ့နောက် IDP ဒုက္ခသည်စခန်း19ခုဖွင့်လှစ်ခဲ့ပြီးကော်ဖီအာနာကော်မရှင်ရဲ့အကြံပြုချက်အရစခန်းတွေပိတ်သိမ်းဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ် လောလောဆယ်2019ခုနှစ်အတွင်းကရန်ပြဲမြို့နယ်တန်းရွာရှိစခန်ကြောက်ဖြူမြို့နယ်ကကညင်တော်စခန်ပေါတော်မြို့နယ်ကျင်းနီပြင်ကမင်းသာဖာစခန်တစ်စိတ်တစ်ပိုင်းကိုပိတ်သိမ်းခဲ့ပြီး2018ခုနှစ်မှာတော့ကြောက်တော်မြို့နယ်ကနီးတင်စခန်ကိုပိတ်သိမ်းခဲ့တယ်လို့မြေပုံမြို့နယ်တောင်ပေါ်စခန်ကမိသားစု600လောက်အနက်က100လောက်ကိုရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရွှေ့ပြောင်းဖို့ညှိနှိုင်းနေတဲ့စခန်းတွေကတော့စစ်တွေမြို့နယ်ကတက်ကယ်ပြင်စခန်ကောင်းတုတ်ကစခန်တင့်နှစ်နဲ့ကြောက်ဖြူမြို့နယ်ကကြောက်တလုံးစခန်းတို့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်း ARSA အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းမှာလူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ထားပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်မောင်တော်မျိုးနယ်အတွင်းမှာလုံခြုံရေးတင်းကျပ်ထားပါတယ်
။ချက်ခိုင်ဘက်ကဒုက္ခသည်စခန်းတွေပိတ်သိမ်းတဲ့သတင်းကိုမိုးစောတင်ဆက်ပေးခဲ့တာပါရှင်။ရှမ်းပြည်ဘက်ကအခြေအနေကိုလည်းပြောပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းက TLLA တအောင်းပလောင်တပ်ဖွဲ့လှုပ်ရှားရာဒေသတွေမှာစစ်ရေးအခြေအနေတင်းမာမှုတွေနဲ့အတူဒေသခံတိုင်းရင်းသားတွေအနေနဲ့ဒီလက်နက်ကင်တပ်တွေရဲ့အပြန်အလှန်ပစ်ခတ်မှုတွေကြောင့်ထိခိုက်ဒဏ်ရာရတာဖမ်းဆီးစစ်ဆေးခံရတာတွေရှိနေပါတယ်လက်တလုံးမှာတော့နန်းခမ်းမြို့ကအမျိုးသမီးတဦးကို TLLA တပ်ဖွဲ့ကဖမ်းဆီးထားတဲ့အပေါ်နန်းခမ်းမြို့လူငယ်များကွန်ရက်ကကန့်ကွက်ထားပါတယ် TLLA ဘက်ကတော့သူတို့ဥပဒေစည်းမျဉ်းကိုချိုးဖောက်လို့ဖမ်းထားတာဖြစ်တယ်လို့ဝန်ခံပါတယ်ရှမ်းပြည်မြောက်ပိုင်းကစစ်ရေးအခြေအနေတွေနဲ့ဒေသခံတွေရဲ့အကြောင်းကိုတော့ VOA သတင်းတောက်ကိုနိုင်ကွင်းရင်သတင်းပေးပို့ထားတာနားဆင်ပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမသမတော်နဲ့တအံပလောင်တပ်ဖွဲ့ TNL တို့အကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။မနေ့ကကြောက်မဲမြို့နယ်တွင်တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရရှိပုံမှုတိုက်ကြော်ကပြောပါတယ်။
တိုက်ပွဲကတော့ဒီကတော့မနေ့ကရှိတယ်။ကြောက်မဲမြို့နယ်ဘိုင်းဘောမြို့နယ်ခိုင်လာတပ်ပိုင်းတစ်ကြိမ်ဖြစ်တယ်ညနေပိုင်းတစ်ကြိမ်ဖြစ်တယ်။သူကတော့ဖန်ဖန်တောင်ကျောပေါ်မှာဖြစ်တယ်တော့ဟင်းဒါကတော့ပြန်ထန်တယ်လို့ပြောပြချင်ရပြီးအဲ့လိုမှတ်သားတာဆက်ပါတော့ဆက်လို့ရှိတယ်
ဒီအနယ်လေးအခြေပြုရာကြောင်မဲမြို့နယ်ကတောင်ကုန်းပေါ်တမတော်ကနေထုတ်စစ်ဆင်လာလို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့သူကဆိုပါတယ်ဒေသတွင်းတိုက်ပွဲဖြစ်ပွားမှုနဲ့တူဒေသခံတွေဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနှန့်ခမ်းမြို့ပေါ်ကနမ်မူဟုံလို့အမည်ရှိတဲ့အမျိုးသမီးတူကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတန်းပလောင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်အမျိုးသမီးကိုဖမ်းဆီးသွားတဲ့လှုပ်ဆောင်ချက်ဟာမဖြစ်သင့်ဘူးလို့နောက်ခံမျိုးလူငယ်များကွန်ရက်ကစိုင်းကြီးကအခုလိုပြောပါတယ
်ဒီလိုကြားတဲ့ကဒီလိုကိစ္စဝိစ္စတွေရှိတာလေဆိုတော့လေကျွန်တော်တို့မပြောတတ်တယ်ဘူးဒါပေမဲ့ဒီခေတ်ကနေကဒီအချိန်ရောက်ပါပဲဒီလိုကြီးကစစ်ကြီးတောင်းပြီးတော့ထွက်လာတဲ့လေရောက်ကိုဒီစစ်တပ်ကနေပြီးတော့ဝိုင်းလိုက်ပြီးတော့ပြစ်ခံလာတော့ရှိတယ်ဒီလိုစိုင်းကနေထွက်လာပြီးတော့မှဖြစ်ပြက်ခဲ့တဲ့ဟာပေါ့အဲ့ဒါများဆက်ဆက်နေတာကျွန်တော်တို့လည်းမပြောတတ်ဘူးဒါနဲ့လည်းခွင့်ရှိမှုပေါ်ဒီ video to ပေါ်ဒီလိုအကျဉ်းဖက်ပြီးတော့ခေါဆောင်သွားမျိုးမဖြစ်စေချင်ဘူးဒါ video သူ့ရဲ့လုံခြုံမှုကိုချိန်ထောက်တယ်လို့ပဲကျွန်တော်မြင်တယ်လေ
ပြီးခဲ့တဲ့2019ခုနှစ်တုန်းက TNL တပ်ဖွဲ့ဝင်နှူးကနေအဆိုပါနမ်မူဟွန်တို့အိမ်ဆိုင်မှာအခွန်ကောက်ခံပြီးအပြန်တပ်မတော်ကနေလမ်းမှာစောက်ဆိုင်ပြီးပြစ်ခတ်ခဲ့လို့တယောက်တည်ဆုံးပြီးတယောက်ရှင်ဖမ်းမိခဲ့တဲ့ဖြစ်စဉ်ပေါ်မှာအဆိုရတပ်ကိုသတင်းပေးခဲ့တယ်ဆိုပြီး TNL ဘက်ကယူဆလို့ဖမ်းဆီးတာဖြစ်နိုင်တယ်လို့လည်းဒေသခံတွေကယူဆနေကြတာပါဖန်စီခံထားရတဲ့နတ်မုံဟုံကိုအများဆုံးပြန်လှုပ်ပေးဖို့ဒေသခံလူငယ်ဖွဲ့စည်းပေါင်း20ကျော်စုဖွဲ့ထားတဲ့နန်ခမ်းမြို့လူငယ်များကွန်ရက်ကနေမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။နန်ခမ်းမြို့ကမျိုးသမီးဟာ DNL ရဲ့ဥပဒေစည်းမျဉ်းကိုချိုးဖောက်လို့ဖမ်းရတယ်လို့လည်း DNL ပြန်ကြားရေးရရှိပုံမှုတိုက်ကြော်ကပြောပါတယ
်။ဖန်စီသမ္မာနဲ့ဆက်ပြီးကြောင်းကြီးကတော့မျိုးရစည်းမျဉ်းကချိုးဖောက်တာရှိတယ်။သူ့ကိုပါအရေးယူဖို့ကတော့ဖန်စီစီရင်တာဖြစ်တယ်။လောလောဆယ်ရတဲ့ဒီလိုပြင်းနေတာဆိုတဲ့အတိုင်းလောလောဆယ်ပြည့်ကျမအကြီးနဲ့ချိုးဖောက်တော
့ဗလတ်ပြစ်နေပြီ။ဖန်စီခံရတဲ့မျိုးသမီးဟာ TNL ရဲ့ဥပဒေစည်းမျဉ်းကိုချိုးဖောက်တယ်ဆိုပေမဲ့လည်းဘယ်ဥပဒေကိုချိုးဖောက်ခဲ့တယ်ဆိုတာကိုတော့ထုတ်ဖော်ပြောလို့မရဘူးလို့ဘုံမူတိုင်ကျော်ကပြောပါတယ
်။ဘယ်ကြောင့်ဒီဟာချိုးဖောက်လို့မရလို့ထုတ်ဖော်ပြောလို့မရတယ်။စည်းမျဉ်းဥပဒေရှိတယ်ကျွန်တော်တတ်မှတ်ထားရှိတယ်။အဲဒါကျွန်တော်ထုတ်ဖော်ပြောလို့မရတယ်ဘုနာ။
တိုင်းပြည်ဩဂုတ်လ15ရက်နေ့တုန်းကရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်လာရှိုးမှုဆယ်ပြည်တော်စုလမ်းမကြီးပေါ်ကနှံ့ဖလုံအောက်ရွာနီးမှာ TNL ဖွဲ့ကနေခရီးသွားကားတွေကိုတနက်နေ့ပြစ်ခတ်ခဲ့တာကြောင့်ခရီးသွား2ယောက်တန်ရန်ရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်။တမတော်ရဲ့သတင်းထုတ်ပြန်ချက်တွေဟာမှန်ကန်မှုမရှိဘူးလို့ TNL ဘက်ကညင်းဆိုထားပါတယ်။ရှမ်းပြည်နယ်ဒေသအတွင်းမှာတမ်းပလောင်တပ်ဖွဲ့ TNL နဲ့မြန်မာတမတော်တို့ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့ TNL နဲ့တောင်ပိုင်းရှမ်းပြည်တမတော်တို့ကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်ပါတယ်။တိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ဒေသခံကြေးရွာသားတွေဟာ နမ်မရူမြို့နယ်နဲ့တီဘောမြို့နယ်တွေမှာစစ်ဘေးတင်းချောင်နေရဆဲဖြစ်ပါတယ်။တမ်းလောင်တပ်ဖွဲ့ဟာမြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ဖြစ်သလို NCP ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့တပ်နက်ကင်ဖွဲ့တစ်ခုဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်ဘက်ကစီရေချင်းနေနိုင်ကိုရင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကရင်ဘက်မှာရေကြီးရေရှမ်းဖြစ်နေတဲ့အနေအထားကိုလည်းပြောပြပေးကြပါရစေ။ကချင်ပြည်နယ်ဖားပွန်မြို့ရဲ့ခရိုင်ကရင်အမျိုးသားလူမျိုးရေးတပ်မဟာငါထိန်ချုပ်ရာနေရာထဲမှာမိုးများပြီးတော့မြေပြိုကျမှုတွေကဇက်တိုက်ဖြစ်ပွားနေပါတယ်။ဒါကြောင့်ဒီဩဂုတ်လထဲမှာပဲမြေပြိုကျမှုကြောင့်လူ၈ဦးအထိသေဆုံးမှုရှိတယ်လို့ကရင်ဒုက္ခသည်ကော်မတီကပြောပါရစေ။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်။
ကရင်ပြည်နယ်အတွင်းတန်လွင်မြေရေတက်တာနဲ့ရှမ်းပြည်ဘက်မိုးရွာသွန်းမှုတွေကြောင့်ကရင်ပြည်နယ်တဲကဖားပွန်မြို့နယ်အတွင်းမှာမြေပြိုမှုတွေဆက်ဖြစ်နေတာပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကမြေပြိုမှုတွေကြောင့်ကရင်လက်နက်ကင်တွေထိန်းချုပ်ထားတဲ့ဖားပွန်ခရိုင်အတွင်းမှာလူသေဆုံးမှုတွေရှိခဲ့တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်ဖားကျော်ရဲဒီဖားပွန်နယ်လေဒီရှိပြီးတော့အဲ့ဒီမြေချတာနဲ့လူရှိရတော့ခေသွားတာပဲလေအဲ့ဒီဆက်ပါနာမှာလေဒီချီမိုးရွာကြီးကြီးတဲ့တောင်ပြူတဲ့အခုကသမီးမြတ်တော်တော်ကြီးကြီးရတယ်ကွာ
ဖပွန်ခရိုင်အတွင်းကအင်ဂျီတရားကျော်ရှိတဲ့ကျေးရွာမှာဖြစ်ပြီးအင်ဂျီ16လုံးထက်မနည်းမြေပြိုမှုတွေပတ်သွားခဲ့ပြီးတဲ့နောက်လူသေဆုံးမှုတွေဖြစ်ပွားခဲ့တာပါမြို့နယ်အလံဝေးတာကြောင့်လူတွေသိမ့်မသိကြဘူးလို့လည်းဆိုပါတယ်ဒဏ်ရာရသူတွေလည်းရှိကြတယ်လို့ဆိုပါတယ်အခုအခါမှာတော့တန်လင်းမြေကြီးထပ်ပြီးတော့တိုးလာနေတဲ့အတွက်ကရင်ဒုက္ခသည်တွေနေထိုင်ရာဤဒုက္ခဒုက္ခသည်စခန်းမှာလည်းရေတွေတက်လာနေပြီဖြစ်တာကြောင့်စားရည်တောက်ရည်အခက်ခဲတွေရှိနေတယ်လို့ဆိုပါတယ်။ပြီးကြတဲ့လကသဘာဝရေဘေးဒဏ်ကိုစိုးစိုးဝါးဝါခံခဲ့ရတဲ့ပြည်နယ်တွေထဲမှာကရင်ပြည်နယ်လည်းပါဝင်တာပါ။အခုအခါမှာတော့တန်လင်းမြေရေတက်လာတဲ့အတွက်ရေဘေးကယ်ဆယ်ရေးစခန်းတွေလည်းအသစ်ထပ်ဖွင့်ထားရတဲ့အကြောင်းကရင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကလည်းဆိုပါတယ်အခုချိန်ထိရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်ထားရဆဲဖြစ်ပြီးအစားအသောက်နဲ့အကူအညီတွေလည်းလိုအပ်နေဆဲဖြစ်ပါတယ်ပြီးခဲ့တဲ့တစ်လအတွင်းမှာမြန်မာနိုင်ငံအတွင်းကတိုင်းနယ်ပြည်နယ်အတော်များများမှာရေကြီးရေလျှံမှုတွေဖြစ်တာကြောင့်လူ၁၁ဦးထိသေဆုံးခဲ့ရတယ်ဆိုပြီးအစိုးရကတရားဝင်ထုတ်ပြန်ခဲ့ပေမဲ့မြေပြိုမှုတွေကြောင့်ရေဘေးနဲ့ပတ်သက်ပြီးသေဆုံးမှုတွေရှိနေတဲ့အတွက်ဒီထက်မကသေဆုံးမှုတွေရှိနေတယ်ဆိုပြီးဒေသဆိုင်ရာသတင်းတွေမှာဖော်ပြနေတာပါဇူလိုင်လအတွင်းရေကြီးမှုတွေအတွက်လူပေါင်း32,000ကျော်ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဇူလိုင်လကုန်ပိုင်းကတရားဝင်ထုတ်ပြန်ခဲ့ပါတယ်ရှင်
ရခိုင်ရှမ်းနယ်ကချင်ပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်ချုပ်ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်။ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲ။ဒီလိုမျိုးရေးယူတာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လဲအမေရိကန်လွှတ်တော်အမတ်ချုပ်ကဒီထက်ပိုပြီးတော့ရေးယူဖို့နိုင်ငံခြားရေးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရေးယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးမင်းများလူတွေတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်ကြည့်ပါရခင
်ဗျာ။မနက်ဖြန်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းတော်တို့ကိုတင်ဆက်ပေးကြပါတယ်။တောင်ကိုရီးယားနိုင်ငံကတက်ကြီးရွယ်ဦး93ဦးဟာမြောက်ကိုရီးယားနိုင်ငံနယ်စပ်နာကိုမနေ့တနင်္ဂနွေနေ့ကစပြီးစုဝေးရောက်ရှိနေကြပြီဖြစ်ပါတယ်။တောင်ကိုရီးယားကတက်ကြီးရွယ်ဦးတွေဟာမြောက်ကိုရီးယားကဆွေမျိုးတွေနဲ့ဒီကနေ့ပြန်ပြီးတော့တွေ့ဖို့အတွက်နယ်စပ်ကိုအရောက်လာနေကြတာပါ။ဒီထဲမှာတချို့ကတော့1950ပြည့်နှစ်ကပြစ်ဖွားခဲ့တဲ့ကိုရီးယားစစ်ပွဲတွေရဲ့အပြီးခွဲခွာခဲ့ကြတဲ့ကတည်းကဒီတစ်ခါတော့ပထမဦးဆုံးအကြိမ်ပြန်လည်တွေ့ကြမှာဖြစ်ပါတယ်။အများစုကတော့ဒီအရွယ်ထိအောင်အသက်ရှင်အောင်နေနိုင်ခဲ့ကြပြီးတော့မိသားစုတွေပြန်တွေ့ရတာကံကောင်းတယ်လို့ပြောကြပါတယ်။ VOA သတင်းတောက်ဇလတိကဟုတ်သတင်းပေးပို့ထားတာဒေါခင်ဆိုးဝင်းပြောပြပေးပါရှင်
။ကောင်းပါပြီ။ကွဲခွာခဲ့တဲ့မိသားစုတွေပြန်လည်တွေ့ဆုံပွဲကိုတက်ရောက်ဖို့အတွက် Tangoria Nanga Begani, Yuiche Kaya Duriha, Nezaka, Sokcho, a Pampi Mugligu, Muniga, the Ningu Niga, Yoshi Gejavare, Truriha, Toya Jam, Yokuria Keys and Massa Dingi, Pinya Bit in Anri Tayadlu, a Chigan Jama Yi Sisi Yare Lu, Solmu Jechini Seunga, Siawin, Hansan Joga, Piovare.
Most participants are elderly, and many of them are suffering from hypertension and diabetes and have underlying medical conditions.
တောင်ကိုရီးယားနိုင်ငံသား9000ခုနှစ်ထောင်ကျော်ကကွဲကွာနေတဲ့မိသားစုတွေနဲ့တွေ့ဆုံခွင့်ရဖို့မှတ်ပုံတင်စီရင်ပေးထားပေမယ့်ဒီတစ်ကြိမ်တွေ့ဆုံပွဲအတွက်96တောင်ယောက်ပဲအရွေးခံရပါတယ်မြောက်ကိုရီးယားနိုင်ငံကမ်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တနင်္လာနေ့မှာစတင်မဲ့တွေ့ဆုံပွဲအတွက်တော့မြောက်ကိုရီးယားနိုင်ငံဘက်ကရှစ်ဆက်ရှစ်ယောက်အရွေးခံရပါတယ်တောင်ကိုရီးယားကလာတဲ့မစ္စ
parents, siblings, friends and an entire hometown.
ကျွန်တော်အကိုတယောက်ဆုံးရှုံးခဲ့ရတယ်။ကျွန်တော်မိဘတွေတားတယောက်ဆုံးရှုံးခဲ့ရတယ်။ဒါပေမဲ့ကျွန်တော်အကိုကတော့သူ့မိဘမောင်နှမမိတ်ဆွေတငယ်ချင်းတွေသူ့ဇာတိတစ်မျိုးလုံးမှာဆုံးရှုံးခဲ့ရတာပါ။သူဆုံးရှုံးခဲ့ရတာတွေအတွက်သူ့ဘဝတစ်လျှောက်လုံးစိတ်မချမ်းသာစရာဖြစ်ကောင်းဖြစ်နေမှာလို့တွင်းမိတိုင်းရင်နာရပါတယ်။
ဒီအသက်64နှစ်အရွယ်အဖွားကွန်ဆုတ်ကတော့မြောက်ကိုရီးယားမှာနေတဲ့သူ့သားရဲ့သမီးမြီးမာလေးကိုတွေ့ဖို့လာခဲ့တာပါတဲ့
I am happy. I do not get to see my son, but I am happy that
တားကိုမတွေ့ရပေမဲ့မြီးမာလေးကိုတွေ့ရမှာဆိုတော့သူသိပ်ပျော်တယ်လို့ပြောသွားတာပါတောင်ကိုရီးယားနိုင်ငံကလာတဲ့အဖိုးအဖွားတွေက၃ရက်တာအတွင်းမြောက်ကိုရီးယားနိုင်ငံကမိသားစုဆွေမျိုးသားချင်းတွေနဲ့၆ကြိမ်တိုင်မျက်နှာချင်းဆိုင်တွေ့ဆုံခွင့်ရကြမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာ February လတုန်းကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်အားကစားပွဲအကြိုအဖြစ်နှစ်နိုင်ငံဆက်ဆံရေးပြန်လည်နှွေးထွေးခဲ့ရာကနေမိသားစုပြန်လည်စုံစည်းပွဲတွေအခုလိုပြန်လည်ကျင်းပနိုင်ခဲ့တာဖြစ်ပါတယ်။အခုအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမတိုင်ခင်စနေနေ့တုန်းကလည်းနှစ်နိုင်ငံကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြပါသေးတယ်ရှင်။
Talking so win တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အစီအစဉ်ရဲ့အဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမျိုးနွယ်စုအကြီးအကဲတွေရဲ့ဂျားဝင်ဆောင်ရွက်ပေးမှုနဲ့တာလီဘန်တို့ပြန်ပြီးဆွဲခံရတဲ့ဘတ်စကာခီးတဲ့အများစုပြန်လွတ်လာပါတယ်။ခွန်တုပြည်နယ်တွင်မှာဒီကနေ့တနင်္လာနေ့အစောပိုင်းခီးတဲ့တင်က30ငါးနေဖမ်းဆီးခံထားရသူတွေကခီးတဲ့12ဦးကိုတော့တပုံတွေကဆက်ပြီးတော့ဖမ်းဆီးထားတယ်လို့ပြည်ထောင်ဝင်ကြီးရဲ့အကြံပေးကပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံကတက်ချင်းရွယ်အို90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဆွေမျိုးတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကာတန်ကမြောက်ကိုရီးယားနိုင်ငံနဲ့ကိုဖျက်ချော်ပြီးနိုင်ပိုင်းအကြမ်းမှာပဲနှစ်နိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကွမ်ဂမ်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလမ်ဘွတ်ကျွန်းနဲ့အနီးအနားကဆမ်ဘာဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်ကြောင့်အနည်းဆုံးလူ10ဦးသေဆုံးရပါတယ်6.6 magnitude ပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကတော့အဆောက်အုံတွေပြိုကျတာကြောင့်ဖြစ်တယ်လို့ဘေးဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောဆိုထားပါတယ်အီရန်နဲ့ရရှိထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကအသုံးမချဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကပြောဆိုလိုက်ပြီးအီရန်အပေါ်ပို့ပြီးတော့ဖိအားပေးနိုင်ရေးအတွက်ဥရောပမဟာမိတ်တွေကိုတွန်းအားပေးဖို့ဆောင်ရွက်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ skip skip ဖြစ်ပါတယ်ရှင်။ကျမကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.